မြန်မာစစ်ကောင်စီခေါင်းဆောင်အနေနဲ့အတိုက်ခံတွေကိုစည်တံစီရင်ဖို့ပြင်ဆင်နေတာပြန်စင်းစားဖို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်88မျိုးဆက်ခေါင်းဆောင်ကိုချင်မီနဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချဲကိုလွှတ်တော်မှဟောင်းကိုဖြူးစီရတော်တို့ပါဝင်၄ဦးကိုစစ်ကောင်စီအနေနဲ့နောက်ဆုံးစစ်စည်တံအတည်ပြုပြီးထောင်ကနေဆက်လက်ဖို့သာကြံတော်တယ်လို့ပြောပြီးမှအခုလိုတောင်းဆိုလိုက်တာပါစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အခုလိုဆုံးဖြတ်ထားပြီးဖြစ်တာပေါ့အာဆီယံဖွဲ့ဝင်နိုင်ငံတွေအပြင်အာဆီယံရဲ့မိဘနိုင်ငံတွေကလည်းအလွန်အမင်းစိုးရိမ်နေရပါတယ်လို့ဝန်ကြီးချုပ်ဟန်ဆန်ကမနေ့ကပို့လိုက်တဲ့စာထဲမှာရှင်းပြထားပါတယ်။ဒါအပြင်ဒီသေးတဲ့အစီအစဉ်ကိုလက်တွေ့လုပ်လိုက်မယ်ဆိုရင်တော့နိုင်ငံတကာမှာချက်ချင်းပြန့်ပြန့်ဆက်ကျင်တုံ့ပြန်မှုတွေဆက်ဖြစ်စေနိုင်မယ်လို့လည်းဝန်ကြီးချုပ်ဟန်ဆန်ကအလေးနဲ့ထောက်ပြထားပါတယ်။တစ်ဆက်တည်းမှာပဲအခုလိုသေးတဲ့တကယ်စီရင်လိုက်ရင်လက်တလုံးမြန်မာပြည်ထနာအတွက်ငြိမ်းချစွာဖြေရှားပြီးပုံမှန်အခြေအနေပြန်ဖို့အာဆီယံရဲ့လက်ရှိဥက္ကဋ္ဌကမ္ဘောဒီးယားတို့ကြိုးပမ်းနေတဲ့အပေါ်ကြီးမားတဲ့ဆိုးကျိုးဖြစ်စေနိုင်မယ်လို့လည်းစာထဲမှာဆက်ထောက်ပြထားပါတယ်ခင်ဗျ။